ဒီသတင်းပတ်တွင်မိုးသီးထန်စွာရာသွန်းပြီးရေကြီးမြေပြိုမှုတွေဖြစ်ခဲ့လို့လူပေါင်း58ယောက်သေဆုံးခဲ့ရတယ်လို့မြန်မာအစိုးရပိုင်းသတင်းဌာနကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်နောက်မြောက်ပိုင်းမှာရေလွှမ်းမိုးမှုနဲ့မြေပြိုမှုတွေကြောင့်နေအိမ်တွေရေမြောသွားခဲ့ပြီးကျောင်းနဲ့တံတားတွေလည်းပျက်စီးခဲ့ကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လူပေါင်း 1,000 ကျော်လည်းရေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ UNHCR ကမ္ဘာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ကြီးကဆက်လေတွေနဲ့ရေလွှမ်းမိုးခံရတဲ့ဒေသတွေမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေပါတယ်။စေယုံတဲမှာပိတ်မိနေတဲ့လူနာ90ဝန်ထမ်း20နဲ့အိမ်တွေထဲမှာပိတ်မိနေတဲ့ကလေးပေါင်း100ကျော်တို့ကိုဆက်လေရှစ်ဆင်းနဲ့ကယ်တင်နိုင်ခဲ့တယ်လို့အကူအညီပေးတဲ့အရာရှိတွေကပြောပါတယ်။တောက်ကြနေကလေးကရေကြီးမြေပြိုမှုတွေဖြစ်နေခဲ့ကြောင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့အစိုးရပိုင်းမြမအလင်းသတင်းစာမှာဖော်ပြထားတာပါ။တရုတ်နိုင်ငံမှာလည်းတောင်ပိုင်းပြည်နယ်တွေမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးမိုးသီးထန်စွာရာသွန်းပြီးရေလွှမ်းမိုးမှုကြောင့်သေဆုံးခဲ့ရတဲ့လူဦးရေဟာမနေ့ကတောက်ကြနေမှာဆိုရင်စုစုပေါင်း69ယောက်ရှိနေပြီး44ယောက်ပျောက်ဆုံးနေတယ်လို့အစိုးရပိုင်းဆင်ဟွာသတင်းဌာနကပြောပါတယ်။လူပေါင်း9000လောက်ကလည်းသူတို့ရဲ့အိမ်ခေါင်မိုးတွေပေါ်မှာနေနေကြရတယ်လို့သတင်းမှာဖော်ပြထားပါတယ်ရှင်။